ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့ဂီတဖျော်ဖြေပွဲတစ်ခုကိုဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့အသက်23နှစ်အရွယ်မျိုးသားတဦးကိုဒီကနေ့တနင်္လာနေ့မှာဖမ်းလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါရတယ်။ဒါကြောင့်ဗြိတိန်နိုင်ငံမှာဖမ်းဆီးထားတဲ့သူအရေအတွက်ဟာအခုဆိုရင14ယောက်ရှိသွားပြီဖြစ်ပါရတယ်။ဒီကနေ့ဖမ်းဆီးမှုကိုရှိုရန်ဘိုင်စီအရမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့အဲ့ဒီလူကိုကြမ်းဖက်ဝါဒဆွဲတိုက်ဖျက်ရေးဥပဒေကိုချိုးဖောက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့ Greater Manchester ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်။တနင်္ဂနွေနေ့တုန်းကလည်း Manchester မြို့က Old Trafford အရက်နဲ့ Golden အရက်တွေမှာဖမ်းခဲ့ရတယ်နဲ့ပတ်သက်ပြီးတော့လည်းအလားတူကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။မေလ22ရက်နေ့က Manchester မြို့မှာကျင်းပခဲ့တဲ့ American Pop အဆိုတော် Ariana Grande ရဲ့ဂီတဖျော်ဖြေပွဲအပြီးမှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ22ယောက်သေဆုံးပြီးတော့တရားကြောဒဏ်ရာရခဲ့ပါတယ်။ဘုံခွဲတိုက်ခိုက်သူဟာမန်ချက်စတာမြို့မှာနေထိုင်တဲ့အသက်22နှစ်အရွယ်ဆောင်းမန်အဘဒီဖြစ်တယ်လို့ရဲကဖော်ထုတ်ခဲ့ပြီးတော့ဘုံခွဲတိုက်ခိုက်မှုမဟုတ်ခင်နောက်ဆုံးသတင်းပတ်တွေတွင်သူ့ရဲ့လှုပ်ရှားမှုတွေအားလုံးကိုစူးစီးပြီးတော့ဘယ်သူတွေပါဝင်လဲဆိုတာကိုသိရဖို့အတွက်လုပ်နေကြပါတယ်။စုံစမ်းစစ်ဆေးမှုတွေအတွက်စုစုပေါင်းလူ16ယောက်ကိုဖမ်းဆီးခဲ့ပြီးတော့အမျိုးသမီးတဦးနဲ့ကလေးတဦးကိုတော့စွဲချက်မတင်ပဲပြန်လုပေးခဲ့ပါတယ်။အဘဒီရဲ့ဖခင်နဲ့ညီကိုတော်ဆက်သူကိုတော့လီဗျားနိုင်ငံမှာဖိခဲ့တဲ့သတင်းပတ်ကဖမ်းဆီးခဲ့ပြီးအဲ့ဒီမှာပဲထိန်သိမ်းထားပါတယ်။သူ့ရဲ့ကိုဖြစ်တဲ့ဟာရှင်ဟာအဘဒီရဲ့အစီအစဉ်တွေကိုတည်နေခဲ့တယ်လို့လည်းပြောပါတယ်။စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတဲ့အချိန်ထဲမှာပဲဗြိတိန်နိုင်ငံအနေနဲ့လုံခြုံရေးချင်းချောင်းမှုအဆင့်ကိုပြင်းထန်တဲ့ဆိုတဲ့အဆင့်ကိုစနေနေ့ကရှော့ချခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကပြောလိုက်ပါတယ်ခင်ဗျာ။